Welcome to the Voice of America in Burmese.
Mingla mane kimashin Washington မြို့တော် VOA American တန်ကနေ2014ခုနှစ် July 23ရက်ဗုဒ္ဓဘူးနေ့နဲ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိ Flight Meter 24 32 40တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်စံမိုးဝေပါအခုမနက်ခင်းမှာကြားရမယ်နိုင်ငံတကာသတင်းတွေမှာထူးခြားတဲ့သတင်းတွေကတော့ကုလသမဂ္ဂအထွေထွေမှုချုပ်ဘန်ကီမွန်ကပါလက်စတိုင်းနဲ့အစ္စရေးအကြားမှာအပြန်အလှန်တိုက်ခိုက်နေတာတွေကိုရပ်ဆိုင်ပြီးတော့အယူဆသဘောကွဲလွဲမှုတွေကိုဆွေးနွေးကြဖို့တိုက်တွန်းလိုက်ပါတယ်ဟားမတ်အဖွဲ့ကအစ္စရေးနိုင်ငံကိုရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်နေတဲ့အတွက်အမေရိကန်ပြည်ထောင်စုကနေအစ္စရေးနိုင်ငံတကာလေဆိပ်ကိုပြန်တမ်းမဲ့ခီးစဉ်တွေကိုတားမြစ်ထားပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့အတူတင်ပြပေးမှာပါခင်ဗျာ
ကောင်းပါပြီရှင်မြန်မာနိုင်ငံတွင်ဖြစ်နေတဲ့ကျူးလွန်ချိုးဖောက်မှုတွေဟာဒီမိုကရေစီအသွင်ကူးပြောင်းရေးကို NDA ဖြစ်စေတယ်လို့နယူးယောက်မြို့ခြေဆိုင် ICTG အဖွဲ့ကြီးကသတိပေးလိုက်ပါတယ်
The report, first of all, is based on a research that was primarily conducted in 2013 and looked at...
အဖွဲ့ကထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာနဲ့ပတ်သက်လို့တာဝန်ခံတက်ဦးပြောသွားတာပါ။သတင်းစီစဉ်အပြီးမှာနားဆင်ရမှာပါရှင်။ဒါအပြင်ကချင်ပြည်နယ်လိုင်ဇာမြို့နားကဒုက္ခသည်စခန်းမှာမိုးတိတ်ထန်ပြီးမြေပြိုတာကြောင့်ဒုက္ခသည်တချို့သေဆုံးခဲ့ရတဲ့သတင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်နဲ့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာတို့ကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရသတင်းတွေကိုဥဆန်မိုးဝေနဲ့ကိုရန်နိုင်တို့ကပြောပြပါအောင်ရှင
်။ကုလသမဂ္ဂအထွေထွေမှုချုပ်မစ္စတာဘန်ကီမွန်ကဂါဇာမှာဆစ်ဖြစ်နေတဲ့အစ္စရေးနဲ့ပါလက်စတိုင်းလူမျိုးတွေကိုအပြန်အလှန်တိုက်ခိုက်နေတာတွေရက်စဲပြီးတော့နှစ်ဖက်ကြားမှာဆယ်စုနှစ်ချီးပြီးတော့ဖြစ်ပွားနေတဲ့အယူဆသဘောထားကွဲလွဲမှုတွေရဲ့အခြေခံစစ်မြစ်ကိုစတင်ဆွေးနွေးကြဖို့တိုက်တွန်းလိုက်ပါတယ်။မစ္စတာဘန်ကီမွန်ကဂျူးနိုင်ငံမှာဂျူးနိုင်ငံဖြစ်တဲ့အစ္စရေးနဲ့ဂါဇာမှာရှိတဲ့ဟားမတ်စစ်သွေးကြွတွေအကြာ15ရက်တာကာလအတွင်းလူများပြားတိုက်ဆုံခဲ့တဲ့အထိဖြစ်ပွားလာခဲ့တဲ့တိုက်ပွဲတွေကိုအဆုံးသတ်နိုင်ရေးနီးလန်းရှာဖွေမှုတရက်အနေနဲ့အင်္ဂါနေ့မှာအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုနဲ့တွေ့ဆုံခဲ့ပါတယ်။အစ္စရေးနိုင်ငံအတွင်းရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်နေတဲ့ဟားမတ်စစ်သွေးကြွအဖွဲ့ကိုကုလအတွင်းမှုချုပ်ကအပြစ်တင်ပြောဆိုလိုက်တယ်လို့အစ္စရေးဘက်ကလေကြောင်းကနေဆက်လက်တိုက်ခိုက်နေတာတွေကိုလည်းသူတို့အတွက်လုံခြုံရေးကိုအရှိတီတန့်စေမှာမဟုတ်ဘူးဆိုပြီးတော့ပြောဆိုလိုက်ပါတယ
် My message to Israelis and Palestinians is the same Stop fighting start talking and take on the root causes of the conflict
အစ္စရေးတွေကိုရောပါလက်စတိုင်းတွေကိုပါကျွန်တော်ပြောချင်တဲ့စကားကတော့အတူတူပါပဲအဲ့ဒါကတော့တိုက်ခိုက်နေတာတွေကိုရပ်ပစ်ကြပါစတင်ပြီးတော့ဆွေးနွေးကြပါအယူဆသဘောထားကွဲလွဲမှုတွေရဲ့အခြေခံစစ်မြစ်ကိုရှာကြပါဒါဆိုရင်နောက်လာမယ့်6လဓမ္မမှုရင်တစ်နှစ်ကြာမှအခုလိုအခြေအနေမျိုးကလည်းနောက်ပြန်မသွားနိုင်တော့ပါဘူးကျွန်တော်တို့အလေးထားကြရမှာကအပြန်အလှန်အတိမတ်ပြမှုတင့်လျော်တာကိုရွေးချယ်ရေးမျှော်လင့်ချက်ကင်းမဲ့မှုနဲ့ဂုံတိတ်ခါပေါ်အတိမတ်မပြမှုစတာတွေဖြစ်ပါတယ်လို့ဆိုပါတယ်စီရေးရအေးအယူတိုက်ခိုက်နေမှုတွေဟာဆိုရင်လေအစ္စရေးအတွက်ရေရှည်တည်ငြိမ်မှုနဲ့လုံခြုံရေးကိုရစေမှာမဟုတ်ပါဘူးလို့ပြောဆိုသွားတာဖြစ်ပါတယ်။မစ္စတန်နက်တန်ယာဟုကလည်းအစ္စရေးအနေနဲ့သူ့နိုင်ငံကိုယာနဲ့ချီပြီးတော့ရော့ကက်တွေနဲ့ပစ်ခတ်နေတာကိုဟန်တားနိုင်ဖို့အတွက်ရွေးချယ်စရာနည်းလမ်းမရှိတော့ဘူးလို့ပြောပါတယ်။ဟားမတ်အဖွဲ့ကတခြားအစ္စလာမစ်အစွန်းရောက်အဖွဲ့တွေနဲ့အလားတူပဲအစ္စရေးနိုင်ငံတည်ရှိနေတာကိုမကြည်မနက်ဖြစ်နေတဲ့အဖွဲ့ဖြစ်တယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်။
တယ်ဗီမျိုးကအစ္စရေးနိုင်ငံကလေဆိပ်ကိုပြန်တမ်းမဲ့အမေရိကန်လေကြောင်းလိုင်းတွေကိုအဲ့ဒီကိုမသွားဖို့အမေရိကန်လေကြောင်းထိန်းသိမ်းရေးဌာနက24နာရီကြာတားမြစ်လိုက်ပါတယ်။ဂါဇာမှာရှိတဲ့ဟမားစစ်သွေးကြွတွေပစ်လိုက်တဲ့ဒုံးကျည်တစ်စင်းအဲ့ဒီလေဆိပ်နားကိုကြာပြီးတဲ့နောက်အဲ့လိုတားမြစ်လိုက်တာပါ။ဒါပြင်ဥရောပလေကြောင်းလိုင်းတွေကလည်းသူတို့ရဲ့လေယာဉ်ခီးစဉ်တွေကိုအများဆုံးဖျက်သိမ်းလိုက်ကြပါတယ်။ဘန်ဂူရီယန်လေဆိပ်နဲ့တမိုင်လောက်ဝေးတဲ့နေရာကိုဒုံးကျည်ကျလာခဲ့တယ်လို့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်အမေရိကန်လေကြောင်းလိုင်း3ခုကအင်္ဂါနေ့မှာသူတို့ရဲ့ခီးစဉ်တွေကိုဖြတ်သိမ်းလိုက်တာပါပထမဆုံးကတော့အမေရိကန်ကတားမြစ်ချက်တစ်စုံတရာထုတ်ပြန်ခဲ့တာမရှိခဲ့ပါဘူးဒါပေမဲ့နောက်ပိုင်းမှာတော့အမေရိကန်ဗဟိုလေကြောင်းအုပ်ချုပ်ရေးကတားဆီးလိုက်တာဖြစ်ပြီးတော့အခြေအနေတွေကိုလေ့လာဆောင်ကြည့်သွားမယ်လို့ပြောပါတယ် Delta လေကြောင်းလိုင်းကတယ်လီဗီမြို့ကိုပြန်တမ်းမဲ့သူတို့ရဲ့ခီးစဉ်တွေအားလုံးကိုရက်အကန့်အသတ်မရှိဖြတ်သိမ်းလိုက်တယ်လို့ပြောပါတယ်တိုက်ခိုက်မှုဖြစ်တယ်လို့သတင်းတွေကြားပြီးတဲ့နောက်မှာနယူးယောက်ကနေတယ်လီဗီကိုသွားနေတဲ့လေယာဉ်ကို Paris မြို့ကိုလမ်းကြောင်းပြောင်းလိုက်တယ်လို့ဆိုပါတယ်ဒါပြင် Philadelphia မြို့ကနေတယ်လီဗီမြို့ကိုသွားတဲ့ US Airways လေကြောင်းလိုင်းကလည်း အင်္ဂါနေ့ကသူတို့ရဲ့ခီးစဉ်တွေကိုရုတ်သိမ်းလိုက်ပြီး United လေကြောင်းလိုင်းကလည်း New Jersey ကနေတောမဲ့ခီးစဉ်တွေကိုအကန့်အသတ်မရှိပယ်ဖျက်လိုက်ပါတယ်။ဒါ့အပြင် Dutch လေကြောင်းလိုင်း KLM ပြင်သစ်လေကြောင်းနဲ့ Germany က Lufthansa လေကြောင်းလိုင်းတွေကလည်း Tel Aviv ကိုတောမဲ့ခီးစဉ်တွေကိုဖျက်လိုက်ပါတယ်။ Hamas ရဲ့ဒုံးကျည်တိုက်ခိုက်မှုကြောင့်အိမ်တိမ်ထိမှန်ပြီးတော့ Israel တယောက်တန်းအားအနည်းငယ်ရသွားတယ်လို့ Israel ရဲ့တပ်ဖွဲ့ကပြောပါတယ်ခင်ဗျာ။
ကချင်ပြည်နယ်မှာရောက်ရှိနေတဲ့ကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ် Miss Yang Heeli ဟာဒီကနေ့ဗမော်မြို့ကဆေးဘေးရှောင်ဒုက္ခသည်စခန်းတွေကိုသွားရောက်ခဲ့ပါတယ်။မနေ့ကမြစ်ကြီးနားမြို့မှာကချင်ပြည်နယ်အစိုးရဖွဲ့နဲ့တွေ့ဆုံခဲ့ပြီးဝိုင်းမော်မြို့ကဒုက္ခသည်စခန်းနှစ်ခုကိုသွားခဲ့ပြီးတဲ့နောက်ဒီကနေ့တော့ဗမော်မြို့ကိုဆက်လက်သွားရောက်ခဲ့တာဖြစ်တယ်လို့ခီးစင်မှာအတူလိုက်ပါသွားတဲ့ရန်ကုန်ကုလသမဂ္ဂရုံးအပြန်ကြားရေးရာရှိဦးအေးဝင်းကပြောပါတယ်။ဗမော်မှာရှိတဲ့ဒုက္ခသည်စခန်း၃ခုကိုတွားရောက်ကြည့်ရှုစစ်ဆေးခဲ့သလိုဗမော်အချင်းထောင်ကိုလည်းတွားရောက်ခဲ့ပြီးအချင်းသားတို့နဲ့တွေ့ဆုံခဲ့ပါတယ်။နောက်ပြီးဗမော်မြို့ကန်ရက်ဖက်အဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံပါတယ်။သူမှတွေ့ဆုံခဲ့တဲ့အချင်းသားဟာမင်းသူဘဝဖြစ်တယ်ဆိုတာကိုတော့ပြောဆိုခြင်းမရှိပါဘူး။ကချင်ပြည်နယ်ခီးစဉ်တွင်ဒေသခံတွေရဲ့ကချင်ဒေသညီညွတ်စီအတွက်တောင်းဆိုဆန္ဒဖော်ထုတ်တာနဲ့ကြုံခဲ့ရတယ်လို့ဦးအေးဝင်းကပြောဆိုပါတယ်။ထာဝရညီညွတ်ရေးလက်မှတ်ထိုးနိုင်ဖို့အကူအညီပေးစီလိုကြောင်းနဲ့လက်နက်ကင်အဖွဲ့များရဲ့လူခွန်ရေးချိုးဖောက်မှုတွေကိုထုတ်ဖော်ထုတ်ပေးစီလိုကြောင်းစတဲ့စာသားတွေရေးထိုးထားတဲ့ sign board တွေကင်ဆောင်ပြီးတော့ကုလသမဂ္ဂလူခွန်ရေးကိုယ်စားလှယ်ရဲ့ရင်နှင်းဖြတ်သွားစဉ်မှာဒေသခံတွေကတောင်းဆိုခဲ့တာဖြစ်တယ်လို့သိရပါဗျ။ Miss Yang Hee Lee ဟာဗမော်မြို့ကနေဒီကနေ့ညနေမှာမြစ်ကြီးနားမြို့ကိုခီးဆက်မှာဖြစ်ပြီးတော့မနက်ဖြန်မှာတော့မကြသေးခင်ကပြိပခဖြစ်ပွားခဲ့တဲ့ပြီးတော့ညမထွက်ရမိန်ထုတ်ပြန်ထားတဲ့မန္တလေးမြို့ကိုသွားရောက်မှာဖြစ်တယ်လို့သိရပါဗျ။ခီးစဉ်အတွင်းနေပြည်တော်ကလည်းသွားရောက်ပြီးတော့အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှုရှိတဲ့အပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အပါအဝင်လွှတ်တော်ကိုယ်စီလှယ်တွေနဲ့လည်းတွေ့ဆုံမှုရှိတယ်လို့သိရပါဗျ။ Miss Yang Hee Lee ဟာမြန်မာနိုင်ငံမှာဇူလိုင်လ26ရက်နေ့ထိနေထိုင်မှာဖြစ်ပြီးတော့မပြတ်ခင်မှာသတင်းမီဒီယာတွေနဲ့လည်းတွေ့ဆုံသွားမှာဖြစ်တယ်လို့သိရပါဗျခင်ဗျာ
။အင်ဒိုနီးရှားသမ္မတရွေးကောက်ပွဲမှာဂျကာတာအုပ်ချုပ်ရေးမှူးချုပ်ကိုဝီဒိုတို့တရားဝင်အနိုင်ရသွားတယ်လို့ကြေညာလိုက်ပါတယ်။ခက်ရှင်ပြန်အရွေးခံပြီးတဲ့နောက်အခုချိန်ဟာအတူပေါင်းစည်းလုပ်ကင်သွားမဲ့အချိန်ဖြစ်တယ်လို့အသက်53နှစ်အရွယ်ဝီဒိုဒိုကမဲရလက်တွေချင်ညာပြီးတနားရီချာမှာပြောလိုက်ပါတယ်။အင်္ဂါနေ့ကရွေးကောက်ပွဲရလက်တွေမချင်ညာခင်နိုင်ပိုင်းတို့ကတော့အင်ဒိုနီးရှားစစ်ကောင်းဆောင်ဟောင်းပရာဘိုဘိုဆူဘီယန်တို့ကရွေးကောက်ပွဲလုပ်ငန်းစဉ်ဟာပြဿနာတွေရှိနေပြီးတော့ဒီမိုကရေစီနီးမကျတာတွေရှိတယ်ဆိုပြီးကိုယ်စားလှယ်လောင်းအဖြစ်ကနေပြန်ရုပ်သိမ်းတယ်ဆိုပြီးချင်ညာသွားပါတယ်။သူရဲ့ပြိုင်ဘက်ဟာမဲတွေကိုအကြီးကျယ်ဝယ်ယူတာတွေလုပ်ခဲ့သလိုတခြားမဲမတမာမှုတွေရှိခဲ့တယ်လို့လည်းဆူဘီယန်တို့ကဆွဆွဲလိုက်ပါတယ်။မဲမတမာမှုတွေရှိတယ်လို့သူရဲ့ဆွဆွဲချက်ဟာချက်ကားပြောဆိုလွန်းတယ်လို့အကဲခတ်တွေကပြောနေပေမဲ့လည်းသူ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုအယူခံဝင်နိုင်ပါတယ်။တကယ်လို့မတည်ငြိမ်မှုတွေဖြစ်ခဲ့မယ်ဆိုရင်တော့ထိန်းလို့ရအောင်ရဲတွေနဲ့စစ်ကားတွေတော်များများကိုအင်ဒိုနီးရှားနိုင်ငံနေရာအနှံ့ပြားမှာချထားခဲ့ပေမဲ့လည်းအကြမ်းဖက်မှုတစ်စုံတစ်ရာတော့မရှိခဲ့ပါဘူး။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကမစ္စတာဝီဒီရိုအနိုင်ရတာကိုချီးကျူးဂုဏ်ပြုကြောင်းကြေညာချက်ထုတ်ပြန်လိုက်ပြီးတော့အမေရိကန်အစိုးရအနေနဲ့အင်ဒိုနီးရှားသမ္မတတဲ့နဲ့လက်တွဲလို့ဆောင်သွားဖို့စောင့်မျှော်နေတယ်လို့ပြောလိုက်ပါတယ်ခင်ဗျာ
UAE American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အသံမြန်မာပိုင်းအစီအစဉ်ကနာနခင်းနိုင်ငံတကာသတင်းတွေကိုဆက်လက်ပြီးတော့ကြေညာနေပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းမလေးရှားနိုင်ငံပိုင်ခီးတဲ့လေယာဉ်ကိုယူကရိန်းနိုင်ငံအရှေ့ပိုင်းမှာပစ်ချခဲ့တဲ့ဖြစ်စဉ်မှာရုရှားနိုင်ငံကဓာတ်ရိုက်ပတ်ဝန်းပတ်သက်နေတယ်ဆိုတဲ့အထောက်ထားသူတို့ထံမှမရှိဘူးလို့အမေရိကန်ထောက်လိုင်းရေးအရာရှိတွေကပြောဆိုပါတယ်။ပေါ်ပေါ်တန်တန်တင်နန်းတက်ထားတဲ့ရုရှားလူလာတဲ့ခွဲထွက်ရေးသဘုံတွေကမှားယွင်းပြီးတော့ပစ်ခတ်ခဲ့ပုံရတယ်လို့လည်းပြောပါတယ်။ဇူလိုင်လ19ရက်နေ့ကဖြစ်ပွားခဲ့တဲ့အဖြစ်အပျက်နဲ့ပတ်သက်ပြီးတော့အမေရိကန်အရာရှိတွေကဒီအင်ဂါနေ့ဝါရှင်တန် DC မြို့တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါ။အခုလိုပနမစုံစမ်းတွေ့ရှိချက်တွေကိုရှင်းပြသူတွေကသူတို့ရဲ့နာမည်တွေကိုထုတ်ဖော်မပြောကြဘူးသတင်းတောက်တွေကိုပြောဆိုပါရယ်ခီးတဲ့နဲ့လေရင်အမှုတန်း298ယောက်တင်ဆောင်လာတဲ့လေရင်ကြီးကိုခွဲထွက်ရေးတပုံတွေကရုရှားနိုင်ငံလို့မြေပြင်ကနေဝေဟင်ကိုပစ်ခတ်တဲ့ SA-11 မစ်ဆိုင်းဒုံးနဲ့ပစ်ချခဲ့ပုံရတဲ့အကြောင်းသူတို့ကပြောပါရယ်လေရင်ပေါ်မှာပါတဲ့သူတွေတဲကအသက်ရှင်ကျန်ရစ်သူတယောက်မှမရှိပါဘူးမစ္စိုင်းဒုံးမြန်ပစ်ခတ်လိုက်ချိန်မှာရုရှားနိုင်ငံဘက်ကတာဝန်ရှိသူတဦးတယောက်ရှိနေမနေဆိုတာသူတို့မသိဘူးလို့အမေရိကန်အရာရှိတွေကပြောပါတယ်။ဒါပေမဲ့ဒီလိုမျိုးပစ်ခတ်နိုင်တဲ့အနေအထားမျိုးရရှိအောင်ရုရှားကဖန်တီးပေးတာဖြစ်တယ်လို့လည်းပြောဆိုပါတယ်။ပ ီးခဲ့တဲ့9ရက်တာကာလအတွင်းအမေရိကန်ပြည်ထောင်စုယူကရိန်းဥရောပနိုင်ငံတွေကရုရှားနိုင်ငံဟာအခုလိုလေရင်ကိုပစ်ချနိုင်စွမ်းရှိတဲ့ဒုံးပျံလွှတ်စင်ကိုထောက်ပံ့ပေးခဲ့တယ်ဆိုပြီးတော့စွပ်စွဲခဲ့ကြပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာနှစ်နဲ့ချီပြီးနိုင်ငံရေးတောင်းမတင်ရေမကြဖြစ်နေတာကိုဆုံးသတ်ဖို့အတွက်အစိုးရနဲ့တိုက်ခိုက်ကြမှာသဘောတူညီချက်ရသွားပြီဖြစ်ပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့အတိုက်ခံကောင်းဆောင်ဆမ်ရင်စီတို့ကြားအင်္ဂါနေ့က9နာရီကြာဆွေးနွေးခဲ့ပြီးတဲ့နောက်ဒီသဘောတူညီချက်ကိုကြေညာခဲ့တာဖြစ်ပါတယ်သဘောတူညီချက်ရပြီးတဲ့နောက်ပိုင်းပြောကြားချက်ဒီမှာလဲဝန်ကြီးချုပ်ဟွန်ဆန်ဟာကြေညာနေပုံရပါတယ်ဆိုရဘကနိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေလုပ်မယ်ဆိုတဲ့ကတိကြောင့်နိုင်ငံရေးအရအခုလိုရှေ့မတိုးနောက်မဆိုးဖြစ်နေတဲ့အနေအထားကိုအဆုံးသတ်ဖို့သဘောတူလိုက်တာဖြစ်တယ်လို့အတိုက်ခံ CNRP ပါတီကပြောပါတယ်အတိုက်ခံခေါင်းဆောင် Samrin C ကတော့သူ့ပါတီဟာခက်ခဲတဲ့အခြေအနေတစ်ခုအောက်မှာအကောင်းဆုံးလုပ်လိုက်တာဖြစ်တယ်လို့ဆိုပါတယ်ဒီသဘောတူညီချက်အရအမျိုးသားရွေးကောက်ပွဲကော်မတီကိုစစ်ဆေးပြုပြင်သွားမှာဖြစ်ပါတယ်ဒါအပြင် CNRP ပါတီကိုလည်းလွတ်တော်တွင်မှာအရေးပါတဲ့နေရာတွေပို့ပြီးတော့ပေးလာမှာဖြစ်ပါတယ်2013ဇူလိုင်လရွေးကောက်ပွဲအတွင်းမဲမတမာမှုတွေရှိတယ်ဆိုတဲ့ဆွတ်ဆွတ်ချက်အပေါ်မှာလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့စစ်ဆေးဖို့အစိုးရဘက်ကညှင်းပယ်ခဲ့ပြီးတဲ့နောက်မှာတော့ CNRP ကအမျိုးသားလွတ်တော်အတွင်းအမတ်နေရာတွေမယူဘဲနဲ့ညှင်းဆန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
တိုင်ဝမ်ဟာဆိုးရွားတဲ့ရာသီဥတုတန်းကိုကြံ့ကြံ့ခံနေခဲ့ရမှာအခုတော့အင်အားပြင်းထန်တဲ့မက်မိုတိုင်ဖုန်းမုန်တိုင်းတိုင်ဝမ်ကျွန်းရဲ့အရှိဘက်ကမ်းရိုးတန်းကိုဥတီပြီးတော့ဒီကနေ့ဗိုလ်ထုနေစောသောဘက်မှာဝင်ရောက်တိုက်ခတ်ဖို့ရှိနေပါတယ်လေပြင်းတွေတိုက်ခတ်မဲ့ရေကြီးပြီးတော့မြေပြိုကျနိုင်တဲ့သတိပေးကြေညာချက်တွေထုတ်ပြန်ထားတာကြောင့်ငွေကြေးဈေးကွက်တွေကျောင်းတွေနဲ့အစိုးရရုံးတွေပိတ်ထားရပါတယ်။တိုင်ဝမ်ကမ်းရိုးတန်းမှာရှိတဲ့ကျွန်းတွေပေါ်မှာရောက်နေတဲ့ tourist ခရီးသွားဧည့်သည်တွေကိုမုန်တိုင်းရဲ့ဘေးကင်းလုံခြုံရာကိုရွှေ့ပြောင်းပေးနေရပါတယ်။တိုင်ဝမ်ကျွန်းတစ်ခုလုံးဗဟုနေမှာမိုးရေချင်း20စင်တီမီတာရွာသွန်းမယ်လို့လည်းခန့်မှန်းထားပါတယ်။
ပြီးခဲ့တဲ့ April ကလူ300လောက်တည်ဆုံးခဲ့တဲ့ဂရုတင်ဘောနှင်းမြှုပ်မှုနဲ့ဆက်နွယ်ပြီးထွက်ပြေးတိမ်းရှောင်နေတဲ့တောင်ကိုရီးယားစီးပွားရေးလုပ်ငန်းရှင်ရဲ့ရုံလောင်ကိုတောင်ကိုရီးယားရဲတွေကတွေ့ရှိခဲ့တယ်လို့ပြောလိုက်ပါတယ်အသက်83နှစ်အရွယ်ယူဘျွန်အွန်းရဲ့ပုတ်ပွားနေတဲ့ရုံလောင်ကိုဂျွန်လ12ရက်နေ့ကတောင်ကိုရီးယားတောင်ပိုင်းဆန်ချုံမြို့ကဇီးတိချန်တကူမှာတွေ့ရှိခဲ့တယ်လို့ရဲကအင်ကာနေမှာပြောပါတယ်သူ့ရဲ့ရုံလောင်ဟာအတော်လေးကိုရုပ်ပြက်ဆင်းပြက်ဖြစ်နေတာကြောင့်လုံးဝကိုမမှတ်မိနိုင်လောက်အောင်ဖြစ်ခဲ့ကြောင်းဒါပေမဲ့ DNA စစ်ဆေးချက်တွေနဲ့လက်ဗွေတွေအရာဒါဟာယူရဲ့အလောင်းဖြစ်တယ်လို့ဆန်ချုံရဲရာရှိကပြောပါတယ်စုံစမ်းစစ်ဆေးသူတွေကတော့လူတက်မှုဒါမှမဟုတ်ကိုကိုကိုတေချောင်းကြံစီမှုနှစ်ခုလုံးဖြစ်နိုင်တယ်လို့ဆိုထားပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA ဗုဒ္ဓဘုနဲ့နနေခင်နောက်ဆုံးရသတင်းတွေကိုဥဆက်မိုးဝေနဲ့ကိုရင်နိုင်တို့ကပြပြသွားတာပါရှင်မကြာခင်မှာတော့မြန်မာနိုင်ငံမှာတရားမျှတမှုနည်းလမ်းတွေကိုရှာဖွေဖို့အကြံပြုတင်ပြထားတဲ့အစီရင်ခံစာနဲ့ပတ်သက်လို့တင်ပြမှာပါအခုတော့ဒီမလေးရှားလေရင်ပြတ်ကျသွားတဲ့နောက်ဆုံးသတင်းတွေကိုတင်ပြမှာပါရှင်ပြီးခဲ့တဲ့သတင်းပကမလေးရှားလေချောင်းပိုင်လေရင်အမှတ်စခွန်ပြစ်ချခံခဲ့ရမှုကိုစုံစမ်းစစ်ဆေးနေသူအကြီးအကဲဟာဒီတေဆုံးသူ298ဦးနဲ့ဒီအနည်းဆုံး282ဦးရဲ့အလောင်းတွေကိုအစိုးရထိန်းချုပ်တဲ့ခါကက်စ်မှာစစ်ဆေးနေတယ်လို့ပြောပါရယ်လုံခြုံရေးအရာကြိုတင်စစ်ဆေးမှုတွေစလုပ်ပြီးတဲ့နောက်မှာအလောင်းတွေကိုအမ်စတာဒန်ကိုလေယာဉ်နဲ့ပို့ဆောင်မှာဖြစ်တယ်လို့လည်းသိရပါရယ် KF ကနေ VOA သတင်းတော့အယ်ပစင်သတင်းပေးပို့ထားတာကိုဒေါ်လာလာတန်းကပြောပြပါပါရှင
်မလေးရှားလီကျောင်းပိုင်လေယာဉ်အမှတ်18မှာလိုက်ပါခဲ့ကြသူတွေရဲ့အလောင်းတွေကိုတည်ဆောင်လာတဲ့အေဂမ်ပါမီယထာတွေဟာခါကစ်ကိုအင်္ဂါနေ့ကဆက်ရောက်လာပြီလို့ယူကရိန်းဒုတိယဝန်ကြီးချုပ်ဗလိုဒီမီယာဂရော့စမန်ကအတည်ပြုပြောကြားပါတယ်။ကြန့်ရှိတဲ့တည်ဆုံသူ16ဦးတွေရဲ့အလောင်းတွေကနေလို့ယူဆရတဲ့ခန္ဓာကိုယ်အစိပ်ပိုင်းပေါင်း89ပိုင်းတဲ့တည်ဆောင်လာတဲ့အထက်မှာပါရှိလာတဲ့ဆိုတဲ့စောစောပိုင်းကသတင်းတွေကတော့သူကအတည်ပြုခြင်းမရှိခဲ့ပါဘူး။ရုရှားလိုလာတဲ့သဘုံတွေသိမ့်ပိုက်ထားတဲ့ငြိမ်းချမ်းကနေအလောင်းတွေကိုတည်ဆောင်ရမှာမလေးရှားအစိုးရအရာရှိတွေလည်းအတူလိုက်ပါလာကြပြီးသူတို့လက်ဝဲမှာလေရင်ပြန်တမ်းမှုအစံဖမ်းဆက် black box တွေလည်းရရှိထားကြောင်းသူတို့တွေဟာ Dutch အပြင်နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေနဲ့လက်တွဲလုပ်ကင်ပြီးဘယ်နေရာမှာအဲ့ဒီ black box တွေပါအချက်တွေကိုစီစစ်မှာဖြစ်တယ်ဆိုတာဆုံးဖြတ်ကြမှာဖြစ်တယ်လို့လည်း Grossman က Kharkiv သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ဒါအပြင်စုံစမ်းစစ်ဆေးမှုရဲ့နောက်ခြေလှမ်းတွေအကြောင်းလည်းသူကရှင်းပြခဲ့ပါတယ်။သူပြောကြတာကိုအင်္ဂလိပ်ဘာသာနှင့်တဆင့်စကားပြန်က
The most important issue for today is to get access to the crash site
အရှိမအရေးကြီးဆုံးကိစ္စရပ်ကတော့လေရင်ပြကျရာနေရာကိုတောရောက်ခွင့်ရရှိပြီးစုံစမ်းစစ်ဆေးမှုတွေပြုလုပ်နိုင်မှုပါပဲယူကရိန်းရဲ့ဥပဒေနဲ့လည်းကန့်ညီပြီးစုံစမ်းစစ်ဆေးမှုပြုလုပ်ဖို့တာဝန်ပေးခြင်းခံထားရတဲ့ဌာနတွေရဲ့လမ်းညွှန်မှုအောက်မှာလိုအပ်သမျှကိုဆောင်ရွက်နိုင်မှုပါပဲ
လေရင်ပြကျတဲ့နေရာမှာတက်တဲ့အထောက်အထားတွေဟာငကိုအနေထားတိုင်းမရှိကြတော့တဲ့အကြောင်းကတော့ဒေသခံရောသားတွေအပြင် စည်းစားဝန်ထမ်းလှုပ်အားပေးတွေဟာအဲ့ဒီနေရာမှာရှောက်သွားခွင့်ရှိခဲ့ကြလို့ဖြစ်ပြီးပစ္စည်းတွေကိုဖယ်ရှားယူပစ်ခဲ့ကြတဲ့အကြောင်းနိုင်ငံတကာကတာဝန်ခံတွေကထောက်ပြကြပါတယ်ရုရှားနဲ့ခွဲထွက်ရေးသမားတွေဟာတည်တည်ခံပစ္စည်းအထောက်အထားတွေကိုဖျက်ဆီးပစ်တာတွေငကိုမူရင်းအတိုင်းမရှိအောင်ပြုလုပ်ကြတာတွေရှိတယ်လို့ယူကရိန်းဘက်ကစွပ်စွဲပါတယ်စုံစမ်းစစ်ဆေးမှုမှာ Netherlands ကဥဆောင်နေပြီး Amsterdam ရှိအစအုပ်တစ်ခုမှာအလောင်းတွေမြည်သူမြေွာဖြစ်တယ်ဆိုတာကိုစီပညာရစစ်ဆေးမှာဖြစ်တယ်လို့လည်းသိရပါတယ်။အဲ့ဒီလေရင်ကိုရုရှားလို့လေရင်ပြည့်ဒုံးလက်နှစ်နဲ့ရုရှားလို့လာတဲ့ခွဲထွက်ရေးသမားတွေကတင်ပိုက်ထားတဲ့ယူကရိန်းအရှေ့ပိုင်းဒေသကနေပြစ်ချလိုက်တာဖြစ်တယ်လို့ယူကရိန်းရဲ့အနောက်အုပ်စုထောက်လွှမ်းရေးဌာနတွေကပြောကြပါတယ်။ဒီပုံတွေအနေနဲ့ကတော့ယူကရိန်းစစ်တပ်ရဲ့စစ်ပစ္စည်းတင်ပို့တဲ့လေရင်ကိုပြစ်ချလိုက်တယ်လို့ကန်ဦးသူတို့ဂုံယူကြညာခဲ့တယ်လို့ပဲမှားပြီးဖြစ်ခဲ့ဟန်ရှိတယ်လို့အစိုးရအရာရှိတွေကထောက်ပြကြပါတယ်။ရုရှားရှိခွဲထွက်ရေးသမားတွေကတော့အဲ့ဒီဆစ်ဝဲချက်တွေဟာမဟုတ်မှန်ဘူးလို့ညှင်းဆိုပြီးခုလိုကြေကွဲပွေရဖြစ်ရကြီးဟာယူကရိန်းကြောင့်လို့ရည်ညွှန်းတဲ့ theory ယူဆအမျိုးမျိုးကိုတင်ပြခဲ့ကြပါတယ်။အရေးချင်းပြည့်မီတဲ့စုံစမ်းစစ်ဆေးရေးမှုတွေကိုလေရင်ပြက်ကျရာနေရာကိုတွားခွင့်ပြုရေးအတွက်ခွဲထွက်ရေးသမားတွေဘက်ကလိုက်ရောစီဖို့ရုရှားဘက်နိုင်ငံတကာကပြင်းပြင်းထန်ထန် PR ဝိုင်းပေးနေတာဖြစ်ပါတယ်။ဥရောပသမဂ္ဂရဲ့နိုင်ငံခြားရေးဝန်ကြီးတွေကရုရှားဘောနောက်ထပ်ဒဏ်ခပိတ်ဆို့မှုတွေချမှတ်ဖို့အင်္ဂါနေ့ကသဘောတူခဲ့ကြပြီးကြာသပတေးနေ့မှာတော့အဲ့ဒီအစည်းကိုထုတ်ပြန်မှုရှိပါတယ်။အမ်စတာဒန်ကနေကွာလာလမ်ပါကိုပြန်တန်းစီပြစ်ချခံခဲ့ရတဲ့လေယာဉ်ပေါ်မှာတည်ဆုံးသူ200နီးပါးကသူ့နိုင်ငံကဖြစ်ကြတဲ့ Dutch နိုင်ငံခြားရေးဝန်ကြီး Matt Rutte ကဥရောပနဲ့ရုရှားဆက်ဆံရေးမှာထိခိုက်မှုရှိနေပြီလို့ခုလိုပြောခဲ့ပါတယ
်။ Er is wat ons betreft iets fundamenteel veranderd.
ကျွန်တော်တို့အမြင်အရတော့ကြာသပတေးနေ့နောက်ပိုင်းမှာအခြေခံအဖြစ်အပြောင်းလဲတော့ရှိပြီဆိုတဲ့အချက်ပါပဲ။ Netherlands အနေနဲ့သဘောထားကတော့စီးပွားရေး၊ငွေကြေးရေးနဲ့နိုင်ငံရေးအရာအရေးယူဖို့နီလန်အားလုံးကိုဖွင့်ထားပါတယ်။အရေးကြီးဆုံးကတော့အလောင်းတွေအားလုံးပြန်ရဖို့နဲ့လွတ်လပ်တဲ့တရားစုံစမ်းစစ်ဆေးမှုတွေကိုပြုလုပ်သွားနိုင်ဖို့ပါပဲ
။အမေရိကန်ရဲ့ဒဏ်ခပိတ်ဆို့မှုတွေထက်ပိုပြင်းထန်တဲ့ဥရောပဒဏ်ခပိတ်ဆို့မှုတွေဟာရုရှားနေနဲ့ယူကရိန်းခွဲထွက်ရေးသမားတွေပေါ်ထောက်ခံမှုပေးနေတာကိုရပ်တန့်စေဖို့အပြင်ဒီရင်ပြစ်ချခံရမှုမှာစုံစမ်းစစ်ဆေးမှုမှာအပြည့်အဝပူးပေါင်းဆောင်ရွက်ဖို့ရည်ရွယ်တာလည်းဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့စုံစမ်းစစ်ဆေးမှုမှာသူ့အနေနဲ့အထနိုင်ဆုံးပူးပေါင်းဆောင်ရွက်သွားမယ်လို့ကြေညာပေးခဲ့ပြီးပဲလို့လေခေါင်းဆောင်ဒိုမင်းမြတ်ကတော့ပူတင်ဟာအပြောနဲ့အညီလက်တွေ့လှုပ်ဆောင်တာမတွေ့ရသေးဘူးလို့ထောက်ပြကြပါတယ်ရှင်
။ဒေါ်လှလသမ္မရှင်မြန်မာနိုင်ငံမှာတော့ဒီဆက်လက်ဖြစ်ပေါ်နေတဲ့ကျူးလွန်ချိုးဖောက်မှုတွေဟာဒီမိုကရေစီအသွင်ကူးပြောင်းရေးကို NDA ဖြစ်စေတယ်လို့နယူးယောက်မြို့ခြေဆိုင် ICTJ လို့ခေါ်တဲ့အသွင်ကူးပြောင်းရေးကာလတရားမျှတမှုဆိုင်ရာနိုင်ငံတကာအဖွဲ့ကတတိပေးလိုက်ပါတယ် ICTJ ရဲ့တာဝန်ခံ Anna Rocotello ကိုဆက်သွယ်မေးမြန်းထားတာတွေကိုပြောပြရမယ်ဆိုရင်တော့ ICTJ အဖွဲ့ကြီးကမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကာလတရားမျှတမှုဖော်ဆောင်နိုင်ဖို့နီလန်းတွေကိုရှာဖွေခြင်းဆိုတဲ့ကောင်းစဉ်နဲ့အစီရင်ခံစာတစ်စောင်ကိုမကြသေးခင်ကထုတ်ပြန်ခဲ့ပါတယ်။ဒီအစီရင်ခံစာအရမြန်မာနိုင်ငံမှာနိုင်ငံရေးအရဆက်လက်ဖိနှိပ်မှုတွေ၊ခရိုနီစီးပွားရေးစနစ်နဲ့မပြည့်စုံသေးတဲ့ပဋိပက္ခတိုက်ပွဲတွေဟာဒီမိုကရေစီရဲ့လမ်းကြောင်းကိုထိခိုက်ပျက်ပြားစေတယ်လို့ဆိုပါတယ်။ဒါအပြင်အစီရင်ခံစာမှာနိုင်ငံတကာအတိုင်းအဝိုင်းရဲ့ကူညီပံ့ပိုးအထောက်အကူပြုတဲ့လုပ်ရက်တွေမှာတရားမျှတမှုဖော်ဆောင်ရေးကိုဦးစားပေးမပေးလေ့လာသုံးသပ်ထားတယ်လို့ICTJ ရဲ့တာဝန်ခံ Anna Rocotello က VOE ကိုပြောပါရစေ
။ The report first of all is based on
ဒီစင်ကန်ဆာဟာ2013ခုနှစ်အတွင်းအဖြစ်ပျက်တွေကိုအဓိကလေ့လာသုံးသပ်တင်ပြထားတာပါ။မြန်မာနိုင်ငံတွင်ပြောင်းလဲတိုးတက်မှုတွေမှာနိုင်ငံတကာအတိုင်းအဝိုင်းဘက်ကပါဝင်ပတ်သက်မှုကိုလည်းလေ့လာခဲ့ပါရစေ။နိုင်ငံတကာအနေနဲ့စီးပွားရေးအရာပူးပေါင်းဆောင်ရွက်မှုမှာရှေ့ကိုရောက်နေပေမဲ့လူ့အခွင့်အရေးကိုဦးစားပေးတဲ့နည်းလမ်းတွေနဲ့ပူးပေါင်းဆောင်ရွက်တာမျိုးမှာတော့အားနည်းနေတာတွေ့ရတယ်လို့သူကပြောသွားပါရစေ။ဒါအပြင်ဇူလိုင်လ22ရက်နေ့ရက်စွဲနဲ့ ICTJ ရဲ့သတင်းထုတ်ပြန်ချက်မှာလဲမကြသေးခင်ကဖြစ်ခဲ့တဲ့မန္တလေးမြို့ကအကြမ်းဖက်မှုတွေသတင်းထုတ်တွေကိုဖမ်းဆီးစစ်ဆေးပြီးနှစ်ရှည်ထောင်ဒဏ်တွေချမှတ်နေတဲ့လုပ်ရက်တွေဟာဒီမိုကရေစီစနစ်ကိုပြောင်းလဲဖို့ခြေလှမ်းပိုပြီးဝေးသွားစေတယ်လို့ဆိုပါရယ်အစီရင်ခံစာမှာတော့ကချင်ပြည်နယ်ရင်းနှစ်ဖက်တိုက်ပွဲတွေပြန်ဖြစ်ခဲ့တာငင်းကြဲရေးလုပ်ငန်းတွေအကြောင်းပြပြီးတိုင်းရင်းသားဒေသတွေမှာအကြီးစားစီးပွားရေးလုပ်ငန်းတွေအတွက်နေရာတွေကိုသိမ်းတာမွတ်စလင်စန့်ကျင်ရေးတိုက်ခိုက်တာတွေပိုပြီးဆိုလာတာအစွန်းရောက်ဗုဒ္ဓဘာသာဝင်တွေရဲ့အကြမ်းဖက်မှုတွေဟာရခိုင်ပြည်နယ်ကတဆင့်မြန်မာပြည်အနှံ့အပြားကိုပြန့်နှံ့လာတာစရာတွေဟာမြမအသွင်ကူးပြောင်းရေးမှာရင်ဆိုင်နေရတဲ့ပြဿနာအခက်အခဲတွေဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အပြစ်ခတ်ရဲစဲရေးမှာ ဒေသခံတွေပေါ်လူခွင့်ရေးချိုးဖောက်ကျူးလွန်မှုတွေအတွက်တရားမျှတမှုရှာဖွေဖို့အချက်တွေမပါတာဟာဆွေးနွေးပွဲအောင်မြင်ရေးကိုအခက်အခဲဖြစ်စေတယ်လို့လည်းအန်နာရိုဂိုဒယ်လိုကဆိုပါတယ
် If we continue to neglect the past abuses from all parties
ငင်းငယ်လုပ်ငန်းစဉ်မှာတရားမျှတမှုရှာဖွေဖို့နည်းလမ်းကိုဆက်ပြီးတော့လစ်လျူရှုထားမယ်ဆိုရင်ငင်းငယ်ရေးတကယ်ရဖို့လက်တွေ့မဖြစ်နိုင်ပါဘူးလက်ရှိတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးပွဲတွေဟာတိုင်းပြည်ရဲ့အနာဂတ်အတွက်အလွန်ပဲအရေးကြီးပြီးအားလုံးကလည်းဝိုင်းပြီးပံ့ပိုးတင်ပါတယ်။ဒါကြောင့်ဒီဆွေးနွေးပွဲတွေမှာမပါဝင်သေးတဲ့အတိတ်ကာလကမတရားနှိပ်စက်ညှဉ်းပန်းတပ်ဖြတ်ခံခဲ့ရသူတွေအတွက်တရားမျှတမှုဆိုင်ရာလုပ်ငန်းတွေကိုအနည်းနဲ့အမြန်စတင်ဆွေးနွေးကြဖို့ကျမတို့တိုက်တွန်းချင်ပါတယ်လို့သူကပြောသွားပါတယ်။ဆက်လက်ပြီးတော့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးတရားဥပဒေစိုးမိုးရေးနဲ့ငြိမ်းချမ်းရေးတည်ဆောက်ရေးစတဲ့ကဏ္ဍအသီးသီးမှာပါဝင်ဆောင်ရွက်နေတဲ့မူဝါဒချမှတ်သူတွေနိုင်ငံတကာအလှရှင်တွေအတွက် ICTJ ရဲ့အစီရင်ခံစာမှာပါတဲ့အကြံပြုချက်တွေနဲ့ပတ်သက်လို့လည်းသူကအခုလိုပြောပြပါဗ
ျ ICTJ is recommending among othersthat a little bit closer attention
ပွင့်လင်းမြင်သာမှုနည်းလမ်းကိုအလေးပေးဆောင်ရွက်ကြဖို့ ICTJ ကတိုက်တွန်းထားပါတယ်။ဒါအပြင်အသွင်ကူးပြောင်းရေးမှာအရေးပါတဲ့လုပ်ငန်းစဉ်တွေတိုးတက်လာဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းဘက်ကအစိုးရနဲ့ဆက်ဆံတဲ့အခါသူတို့ရဲ့ဩဇာအရှိန်ကိုအသုံးပြုဖို့အကြံပြုပါတယ်။နောက်ပြီးဥပဒေအရကင်းလွတ်ခွင့်ရနေတာတွေနဲ့တရားမျှတမှုပေါ်ပြည်သူတွေရဲ့အမြင်တွေကိုပြည်ရင်းပြည်ပကမူဝါဒချမှတ်ရေးဆွဲသူတွေနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အချိန်ပေးစစ်တမ်းကောက်ယူဖို့လိုပါတယ်။ဒါရီဟာအသွင်ကူးပြောင်းရေးမှာတရားမျှတမှုနည်းလမ်းတွေရှာဖွေဖို့အရေးကြီးတဲ့အချက်တွေဖြစ်တယ်လို့အန်နာရိုကတလိုကပြောသွားပါတယ်။သူကိုယ်တိုင်လည်းပြီးခဲ့တဲ့သတင်းပတ်ကဒီအစဉ်ခံစားနဲ့ပတ်သက်လို့မြန်မာနိုင်ငံမှာကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့လူထုအခြေပြုအဖွဲ့အစည်းတွေကိုရှင်းလင်းတင်ပြခဲ့ပါတယ်ရှင်။ဗုဒ္ဓဘုနေနဲ့နက်ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါရရှင်အခုတော့ကချင်ပြည်နယ်ကရေဘေးဒုက္ခသည်တွေရဲ့သတင်းကိုပြပြမှာပါကချင်ပြည်နယ်လိုက်စာမြို့အနီးကလူဦးရေ 8,000 ကျော်နေထိုင်တဲ့ဂျေယန်ဒုက္ခသည်စခန်းမှာဇူလိုင်လ22ရက်နေ့ကမိုးတန်းထန်စွာရာသွန်းတာကြောင့်စခန်းနီးတောင်တစ်ခုကမြေပြိုကျတဲ့အတွက်ဒုက္ခသည်5ဦးတိစုံခဲ့ရပါတယ်ဒါအပြင်တခြားအိမ်10လုံးလောက်ကိုလည်းဘေးလွတ်ရာရွှေ့ပြောင်းခဲ့ရပါတယ် VOA ရဲ့သတင်းတောက်မအေးမာကပြောပြမှာပါရှင
်ပေ50ခန်းရှိတဲ့တောင်တစ်ခုအနားမှာရှိတဲ့ဂျေယန်ကချင်ဒုက္ခသည်စခန်းမှာဇူလိုင်လ22ရက်နေ့ကမြေပြိုတဲ့အတွက်ကလေး3ဦးအပါအဝင်လူ5ဦးတိစုံခဲ့ရတာပါကချင်ဒုက္ခသည်ကော်မတီကတာဝန်ရှိသူဖြစ်တဲ့ဦးဒွဲပီစာကိုမြေပြိုပြီးဒုက္ခသည်တွေတိစုံရတဲ့အခြေအနေတွေကိုဆက်သွယ်မေးမြန်းကြည့်ခဲ့ပါတယ်
မြန်ပြိုတဲ့အရှင်းနဲ့ကကျွန်တော်ဒီနေရာမှာစမောတွင်းနှစ်ခုကျွန်တော်တို့ဒီမှာနေခဲ့ပြီလေ
ဟုတ်ကဲ့
နေတဲ့တော့အခုသလုံးမှာဆိုရင်ဒီဘက်မှာမောကတိတ်နေနေများတယ်တွင်းရလဆက်ဆက်မောရွာနေတယ်ရေကြီးနေတယ်ဒီလိုဆိုတော့ဒါကျွန်တော်တို့မစ်စင်မတ်ပဲနဲ့ပြူကြပြီးမှအင်းတောင်စုနှစ်ခုပေါင်းနေတဲ့အင်ကိုဖုံးမိသွားတယ်ဒီပြူကြပြီးမှသိသွားတော့ပေါ့
ဆိုတော့ဒီသုံးတဲ့လူကဘယ်နှယောက်လဲကဲ
သုံးတဲ့လူကလေးနှစ်ယောက်ျားလေးရေမောကျူကျောင်းတဲ့လေးနှစ်ယောက်ျားလေးရေစစ်တုံးနှစ်ယောက်ျားလေးရေ15နှစ်ယောက်ျားလေးရေ35လား36လားမိန်းမရေအသက်20ကျော်တဲ့အဖွားကြီးရေ5ယောက်ရှိပါတယ
်ဆိုတော့အဲ့လိုဒုက္ခတဲ့ဒီကချင်ပြည်နယ်ဘက်ကဒုက္ခတဲ့စခန်းမှာအခုလိုမျိုးမြေပြူတာမျိုးပေါ့မြေပြူတာမျိုးရှိခဲ့ဘူးလားငယ
်အခုကျွန်တော်တရှနေရမှာလေပဲဒိဋ္ဌိတော့ပဲနေကြတယ်တရှမှာတရင်ထူတော့ဘာမှမကြပါဘူးအနည်းကျုံးကဆန်ကျွန်တော်တို့ခေါင်းပါမှာပြူကြတယ်ပြူတယ်ဒါပေမဲ့ဟိုအန်ဒီတော့မဖြစ်ပါဘူးဒါပေမဲ့ကျွန်တော်ဒီနေ့သူရင်ရတဲ့အတွက်ကြောင့်မို့ဒီပြောင်းနေရပြောင်းခိုင်းတာရှိပါတယ်အလုံးတော့သူရင်ထင်းလမ်းမတော်ရှိတာပေါ့ဒါပေမဲ့တခြားနေရာမှာဆရာဖို့ကျွန်တော်တို့လည်းပဲမတင်ကြတဲ့စိတ်မရှာတဲ့နေရာကိုဖြတ်ခိုင်းတာဒီညဖြတ်ခိုင်းတာရှိပါတယ်ကျွန်တော်မတင်ကြတဲ့စိတ်မရှာတဲ့နေရာဆိုတော့အင်းကောင်းဆုံးအများဆုံးစေအင်းဆိုတော့ပဲရှိမှာပဲ
အခုဆိုရင်ဂျေယံဒုက္ခသည်စခန်းမှာနေထိုင်နေတာဟာမိုးရေနှစ်ခုလောက်ကိုဖြတ်ကျော်ပြီးတာကြောင့်ဒ ီလိုမျိုးလူသေးဆုံးတဲ့အထိအန္တရာယ်ရှိတဲ့ဖြစ်ရမျိုးတွေတော့မကြုံဘူးပေမဲ့မြေပြုံမှုတွေကိုတော့ဒုက္ခတွေတွေတွေ့ကြုံရတာတွေရှိတယ်လို့လည်းပြောပြပါတယ်။ပြီးခဲ့တဲ့ဇူလိုင်လ23ရက်နေ့ကပဲရှမ်းပြည်နယ်တာချီလိမ့်မြို့မှာလည်းမြေထိန်နိုင်ငံတွေပြိုကျပြီးတဲ့နောက်ကလေးငယ်တွေအပါအဝင်လူ9ဦးသေဆုံးခဲ့ရတာတွေရှိခဲ့ပါတယ်။ဒီရဲ့ပိုင်းတွင်းမှာပဲမိုးလေဝသနဲ့ဇလဗေဒညွှန်ကြားရေးမှူးဟောင်းဦးထွန်းလွင်ကသူရဲ့ကိုပိုင်အင်တာနက်ဆာမျက်နှာတွေမှာ NASA ဂျိုရုများရဲ့တိုင်းတာချက်များအရမြန်မာနိုင်ငံမှာရှိတဲ့ဒေသ6ခုမှာရေဖုံးလွှမ်းရန်အလားအလာများနေပြီးဒေသ2ခုမှာတော့မြေပြိုကျဖို့အတွက်အလားအလာများနေတဲ့အတွက်ကြိုတင်ပြင်ဆင်ဖို့အတွက်သတိပေးပြောကြားထားပါတယ်အဲ့ဒီထဲမှာကချင်ပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တောင်ပိုင်းတို့မှာမြေပြိုဖို့အတွက်အလားအလာများနေတယ်လို့လည်းသတိပေးပြောကြားထားပါတယ်ရှင
် VOA သတင်းတောက်မအေးအေးမှာပါရှင်ဆက်လက်ပြီးတော့သာသနာရေးဝန်ကြီးဟောင်းဦးဆန်းစင်ရဲ့ယုံကြည်သတင်းကိုပြောပြမှာပါသူကနိုင်ငံတော်သမ္မတကမှာကြားထားတာတဲ့ပို့ပြီးတော့ဘောင်ကျော်လှုပ်ဆောင်မှုတာဝန်ပေါ်လျှော့မှုအဂတိလိုက်စားမှုစတာတွေနဲ့တရားစွဲဆိုထားပါတယ်မနေ့ကဒီနေပြည်တော်မှာရှိတဲ့ဒက္ခိဏတိရိခရိုင်တရားရုံးမှာ၄ချိန်မြောက်ရုံးထုတ်စစ်ဆေးခဲ့တဲ့အခါမှာဦးဆန်းစင်ကိုနိုင်ငံတော်အကြီးအကျယ်ပြက်စီမှုဆိုတဲ့ပုံမှန်124ကကြီးနဲ့ထပ်ပြီးတော့အမှုပွင့်လိုက်ပါတယ်ကိုထက်အောင်ကအပြည့်စုံကိုပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါတာဝန်ပေါ်ရမှုနိုင်ငံတော်သမ္မတမှာကြားတဲ့ထက်ပိုပြီးပေါင်ကျော်လှုပ်ဆောင်မှုအကြိလိုက်စားမှုစာရာတွေနဲ့တရားစွဲဆိုခံထားရတဲ့သာသနာရေးဝန်ကြီးဟောင်းဦးဆန်းစစ်ကိုဒီကနေ့ပုံမှန်124ကကြီးနိုင်ငံတော်အကြီးအကျယ်ပြက်စီမှုဆိုတဲ့ပုံမှန်တစ်ခုထပ်တက်လိုက်တာပါဒက္ခိဏသီရိခရိုင်တရားရုံးမှာဦးဆန်းစစ်ကို၄ချိန်မြောက်ရုံးထုတ်ချိန်အတွင်းအဲ့ဒီလိုနောက်ထပ်ပုံမှန်တစ်ခုထပ်တက်လိုက်တာဖြစ်ပါတယ်ပုံမှန်124ထပ်တက်ဖို့တရားလိုဘက်ကဒီလ၈ရက်နေ့ကလေးကဥတောက်လျှောက်ထားခဲ့တာဖြစ်ပြီးဒီကနေ့တရားရုံးကလက်ခံလိုက်ပေမဲ့ဘလို့ဆွဆဲချက်နဲ့ဒီပုံမှန်ထပ်တက်တယ်ဆိုတာအတိအကျမသိရဘူးလို့ဦးဆန်းစစ်ရဲ့ရှင်းနေတူဖြစ်သူတရားလွတ်တော်ရှိနေဥတင်ထွန်းကပြောပါတယ်
။မအဲ့မသိရသေးဘူး။ဘာကြောင့်ဆွဲလဲဆိုတော့သူကအမှုပေါ်တယ်ခင်လို့ဆွဲတာပေါ့။ကျွန်တော်တို့အဲ့လိုမျိုးပြောလို့မရဘူးကြီး။ဟိုရုံးရှိရောက်တော့ကျွန်တော်တို့နောက်တမှုရှိသေးတယ်။နောက်တမှုခေါ်တယ်ပေါ့ဗျာ။ရုံးထက်တော့လုံထုံးလုံလေးကနောက်တမှုခေါ်တော့မှအဲ့တော့မှကျွန်တော်တို့ကပါဝါတင်ရတယ်။နော်။သိကြပြောမယ်ဆိုရင်၄၉ကအမှုနံပါတ်ကကျွန်တော်တို့ဘယ်ပေါ့42024 124ကကြီးကအဲ့တော့42/2017
အရင်ယုံချင်းတိုင်းမှာမီဒီယာသမားတွေနဲ့တွေ့ဆုံမေးမြန်းခွင့်ပြုခဲ့ပေမဲ့ဒီကနေ့၄ချိန်မြောက်ယုံချင်းကိုတော့မီဒီယာသမားတွေကိုအစိုးရကသတင်းယူခွင့်ပိတ်ပင်ခဲ့တယ်လို့ရုံးထုတ်တဲ့စီကိုရိုင်းတွားရောက်ခဲ့တဲ့သတင်းတော်တဦးကပြောပါတယ်
တရားရုံးကဝင်ခွင့်မပေးဘူးပထမပိုင်းကဝင်ခွင့်ပေးမှုနဲ့နောက်ပိုင်းကျတော့လုံးဝဦးဆန်းစစ်နဲ့ရောက်လာတော့လုံးဝတကားပိတ်သွားတယ်ကျွန်တော်တို့ခြေစွပ်စီကမီဒီယာတွေလုံးဝဝင်ခွင့်မရှိဘူးမေးခွင့်လည်းမရှိဘူးအပြင်ကနေပြီးတော့သံတကိုင်းပိတ်ထားပါဗျာအပြင်ကနေပြီးတော့ကျွန်တော်တို့ဒီတပ်ပေါ်ရိုက်ပါညာအဲ့ဒါတွေလောက်ရတာပေါ့ဗျာ
တရားရုံးကိုကိုရိုင်းတွားရောက်သတင်းယူခဲ့တဲ့နေပြည်တော်ကသတင်းတော့တူပြောပြခဲ့တာပါရမင်းသင်းထောင်မှာချုံနောင်ခံထားရတဲ့ဦးဆန်းစင်ဟာကျမရဲ့အတော်လေးချွတ်တက်နေတယ်လို့သူရှိနေတွေကပြောပါတယ်ရမင်းသင်းကထင်တထောင်ဆန့်စင်ယုံကြီးမှာလွန်ခဲ့တဲ့2ရက်လောက်ကစင်လုံးယောဂာနဲ့မျက်စိကုသမှုခံခဲ့ရပါတယ်ကျမရဲ့အတော်လေးချွတ်တက်နေတဲ့ဦးဆန်းစင်ကိုဒီနေ့ပြုတ်လုတဲ့ယုံချင်းမှာပထမဆုံးအကြိမ်မိသားစုဝင်တွေနဲ့ပေးတွေ့ခဲ့တယ်လို့တရားရုံးကိုရောက်ရှိနေတဲ့အေယာဝတီတိုင်းဒေသကြီးမဲဆန္ဒနယ်မှာလွတ်တော်ကိုယ်စားလှယ်ဥက္ကမောင်ဝင်းကပြောပါတယ
်မြူသီးပါမယ်သူသားပါမယ်သူနမအရင်တယောက်ပါမယ်ဝန်ကတယောက်ပါမယ
်သာသနာရေးဝန်ကြီးဌာနဘဏ္ဍာငွေတွေကငွေကျပ်300ကိုအလွဲသုံးစားလုပ်တယ်ဆိုပြီးဇွန်လ19ရက်နေ့မှာအထူးစုံစမ်းစစ်ဆေးရေးဦးစီးဌာနကတရားလိုလုပ်ပြီးတော့ဦးဆန်းစင်ကိုတရားစွဲဆိုထားတာပါဦးဆန်းစင်ကတော့ဒါဟာမတရားလုပ်တာဖြစ်တယ်လို့ဇူလိုင်လ3ရက်နေ့ကဒုတိယကြိမ်ယုံကြိမ်မှာသတင်းတောက်တွေကိုပြောခဲ့ပါတယ်။ဦးဆန်းစင်နဲ့အတူအဖမ်းခံခဲ့ရတဲ့သူ့ရဲ့ကိုရီးအရာရှိလှုပ်ဆောင်ခဲ့သူဦးအောင်သူမင်းကိုပြန်လွတ်ပေးခဲ့ပြီးဖြစ်ပြီးတော့အမှုမှာအစိုးရတက်တယ်လုံးမယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့တရားဝင်အတည်ပြုချက်မရသေးသလိုဒီကနေ့ယုံကြိမ်မှာလည်းမတွေ့ခဲ့ရဘူးလို့ကိုရိုင်းတွားရောက်သတင်းယူခဲ့သူသတင်းတောက်ကပြောပါတယ်။ဒီလ30ရက်နေ့မှာတော့ဦးဆန်းစင်ကိုနေပြည်တော်ဒက္ခိဏသီရိခရိုင်တရားရုံးမှာပဲနောက်တစ်ကြိမ်ယုံထုတ်မှာဖြစ်ပါတယ်ခင်ဗျာ။
ကိုထက်အောင်ပါရှင် VOA မြန်မာပိုင်းကထုတ်လင်းချက်တွေကိုလူမှုရေးကွန်ရက်စာမျက်နှာဖြစ်တဲ့ Facebook မှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်လိပ်စာက VOA Burmese Fan Page ဖြစ်ပါတယ်ရှင်